Welcome to the Voice of America in Burmese.
Minglam ne khe ma shi. Washington Mirror of VOA American tan ga ni 2016 khu ni July la 2 ye sanin ni ne ne khin a si sin rwe go Myanmar sanon chain minute 6 nai ga ni 9 nai thi line meter 24 32 ne 40 ru ga ni dai yai thong lwin twa ma ba shi. Tama intern nai ma.
မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံဓကာမြို့တော်ကအစားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ပြီးအနည်းဆုံးလူပေါင်း20လောက်ကိုပြန်ပေးဆွဲထားတယ်လို့ IS စစ်သွေးကြွတွေကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီခိုင်မြဲစေဖို့အတွက်မတူကွဲပြားတဲ့အုပ်စုတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်ဒီကနေ့မနက်ခင်းအစီအစဉ်မှာတော့မြမအရေးနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတိုက်တွန်းဆွေးနွေးမှုတွေကိုဇက်တိုက်တင်ပြပေးဖို့ရှိပါတယ
် I observe the very real tension between a new civilian leadership and
a ဒါကတော့မနေ့ကမြမနိုင်ငံခီးစဉ်အပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရဟီလီကသူ့ရဲ့ခီးစဉ်တွေ့ရှိချက်တွေနဲ့ပတ်သက်လို့ပြောသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှာထုတ်လွှင့်ပေးဖို့ရှိပါတယ်ဒါအပြင်မနေ့ကနယူးယောက်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဘာရီပြောကြားသွားတယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အလားတူဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာရခိုင်ပြည်နယ်အရေးဘာရီတင်ပြဆွေးနွေးခဲ့တယ်လဲဆိုတဲ့နောက်ဆုံးအခြေအနေတွေကိုလည်းကြားရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံဓကာမြို့တော်မှာရှိတဲ့အစားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ပြီးလူပေါင်း20ထဲမှနေတစားကန်ဖြစ်နေဖမ်းဆီးထားတာဟာသူတို့ရဲ့လက်ချက်လို့ IS စစ်သွေးကြွတွေကပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာလူပေါင်း20ကျော်သေဆုံးခဲ့တယ်လို့လည်းစစ်သွေးကြွအဖွဲ့နဲ့ဆက်နွယ်နေတဲ့ AMAC သတင်းဌာနကပြောတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရဲတွေကတော့ရဲရရှိ2ဦးပဲသေဆုံးခဲ့တယ်လို့ပြောခဲ့ပြီးသူတို့ဟာတစားကန်ဖြစ်နေဖမ်းခံနေရသူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေပါတယ်လို့ပြောပါတယ်။တောက်ကြန်နဲ့ဒေသဆန်တော်ချင်းည9:20လောက်မှာဓကာမြို့တော်ကတန်တမန်ရပ်ကွက်မှာရှိတဲ့ Holy Artisan Bakery ဆိုင်ထဲကိုတနက်သမား8ဦး9ဦးလောက်ဝင်ရောက်လာတယ်လို့ရဲကပြောပါတယ်။အခုထိဆိုင်ထဲမှာပိတ်မိနေသူတွေထဲမှာနိုင်ငံခြားသားတွေကအများပြားပါနေတာဖြစ်ပါတယ်။ရဲကအဲ့ဒီနေရာတဝိုက်မှာဝိုင်းထားလိုက်ပြီးဖောက်ခွဲပစ္စည်းတွေနဲ့စတင်ပစ်ခတ်ခဲ့တဲ့တိုက်ခိုက်သူတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာပါ။ညတကောင်အချိန်လောက်မှာတော့စားတောက်ဆိုင်ဝန်းကျင်မှာပစ်ခတ်မှုတွေရပ်ဆိုင်းသွားပုံရပါတယ်။ရဲတွေကအစ်စ်သွေးကြော်တွေနဲ့ဆက်သွယ်ဖို့အတွက်စူးစမ်းခဲ့ပြီးသူတို့ဘာကိုလိုချင်လဲဆိုတာကိုသိရအောင်လုပ်နေပါတယ်လို့RAB လုံခြုံရေးဆိုင်ရာအထူးတပ်ရင်အကြီးအကဲကပြောပါတယ်အခုလိုတစားကန်ဖမ်းဆီးထားတဲ့အနေထားရောက်နေတာမှန်ကန်ကြောင့်အမေရိကန်နိုင်ငံခြားရေးဌာနကအတည်ပြုပါတယ်လွတ်မြောက်လာတဲ့မုံဖုတ်သမားအလုတ်သမားတူကတော့တနတ်သမားတွေဟာတစားကန်တွေအဖြစ်မဖမ်းခင်မှာအလာအက်ဘာသူတို့ဖျားမြင့်မြတ်ဆုံးဖြစ်ကြောင်းအော်ဟိတ်ခဲ့တယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြာခင်လတွေအတွင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးအများအပြားဘလော့ဂါတွေလူနည်းစုဘာသာဝင်တွေကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါတိုက်ခိုက်မှုအများအပြားကိုအိန္ဒိယတိုက်ကအယ်ကိုင်ဒါအဖွဲ့ AQIS ကနေလှုပ်ဆောင်တာလို့ကြေညာခဲ့ပါတယ်
စစ်ဖြစ်နေတဲ့နယ်မြေမဟုတ်တဲ့နေရာတွေမှာအဝေးထိန်း drone ယာဉ်လေယာဉ်တွေနဲ့တိုက်ခိုက်မှုတွေကြောင့်မလို့အရက်သားတွေသေဆုံးခဲ့ရတာတွေနဲ့ပတ်သက်လို့အချိန်တော်ကြာဆောင်ဆိုင်ခဲ့ရတဲ့စီရင်ခံစာတစောင်းကိုအမေရိကန်သမ္မတအင်ဘူရိုကထုတ်ပြန်ခဲ့ရမှာ2009ခုနှစ်နဲ့2015ခုနှစ်အတွင်းအရက်သား64ယောက်ကနေ116ယောက်ကြာသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်အင်ဘူရိုပြောခွင့်ရပုဂ္ဂိုလ် Joe NS ကတော့ပွင့်လင်းမြင်သာမှုရှိလာတဲ့အခါမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးအမေရိကန်အစိုးရရဲ့မဟာဗျူဟာအပေါ်ပုံမလက်ခံနိုင်စွမ်းရှိလာသလိုအရက်သားတွေထိခိုက်သေးခြင်းမူမဖြစ်အောင်ရှောင်ကျဉ်မှုနဲ့ဖြစ်လာခဲ့ရင်လည်းစည်ရင်ပြုစုထားပြီးသတင်းချက်လက်တွေထုတ်ပြန်ပေးနိုင်ဖို့ရည်ရွယ်ထားတဲ့အမိန့်အစ်စ်တရက်ကိုလည်းသမရကကြေညာမဲ့အကြောင်းပြောဆိုထားပါတယ်အစီအခံစာမှာတော့ပြပခဖြစ်ပွားရာဒေသတွေလို့အစိုးရကခေါ်ဝေါ်တုံးဆွဲထားတဲ့ဒေသတွေရဲ့ပြင်ပမှာအဝေးထိန်းdrone ယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်သေဆုံးမှုတွေကိုဖော်ပြထားပါတယ်။ဒီထက်မှာအာဖဂန်နစ္စတန်၊အီရတ်နဲ့ဆီးရီးယားနိုင်ငံတွေကသေဆုံးမှုတွေမပါဝင်ပဲပါကစ္စတန်၊ယီမင်၊လစ်ဗျားနဲ့ဆိုမာလီယာနိုင်ငံကစီးရင်တွေကိုဒါထည့်သွင်းထားတာဖြစ်ပါတယ်။အစိုးရရဲ့တရားဝင်ကိန်းဂဏန်းတွေက200ကနေကိန်းဂဏန်းတွေဟာ200ကနေ1000ကျော်အထိရှိနိုင်တယ်လို့ပြင်ပအဖွဲ့တွေကခန့်မှန်းထားတဲ့အရေးအတွက်ထက်ကိုညွှန်းနေတာလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံကြီးဝန်ကြီးဟောင်းဟီလရီကလင်တန်ရဲ့တော်ဝင်ထမ်းဆောင်နေစဉ်ကာလအတွင်းကိုပိုင်အီးမေးလ်အသုံးပြုမှုတွေကိုစစ်ဆေးဖို့အတွက်တရားရေးဌာနအရာရှိတွေနဲ့ FBI ဘိုးအစိုးရထောက်လိုင်းအရာရှိပြီးအကြံပေးချက်တွေကိုလက်ခံဖို့အစီအစဉ်ရှိကြောင်း American ဘိုးအစိုးရရှေ့နေချုပ် Loretta Lynch ကပြောပါတယ်။ FBI ထောက်လိုင်းအရာရှိတွေရဲ့စုံစမ်းစစ်ဆေးမှုတွေမကြာခင်မှာပြီးဆုံးတော့မယ်လို့မျှော်လင့်ရပါတယ်။တရားရေးကျွမ်းကျင်သူတွေကတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Mrs. Clinton ပေါ်မှာရာဇဝတ်ကြောင်းနဲ့တရားဆက်ဆံမှုတစုံတရာရှိလာမယ်လို့မထင်ကြောင်းပြောပါတယ်။ဒီမှုဟာသူဘိုးအစိုးရရှေ့နေချုပ်မဖြစ်ခင်ကတည်းကဖြစ်ပျက်ခဲ့တာဖြစ်ပြီးဒီတရားရေးဌာနဝန်ထမ်းတွေနဲ့စုံစမ်းစစ်ဆေးသူတွေဟာလည်းသူ့ရဲ့လွှမ်းမိုးမှုမရှိပါဘူးလို့တောက်ကြနေကော်လိုရာဒိုမှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ Mrs. Clinton ပေါ်မှာဆွဲချက်တင်လာရင်ဆုံးဖြတ်ပန်ခွင့်ရှိနေတဲ့ရှေ့နေချုပ် Lynch ကသူ့ရဲ့အကြံပေးချက်တွေကိုလက်ခံဖို့သူ့အနေနဲ့အပြည့်အဝမျှော်လင့်ထားတယ်လို့ပြောကြားခဲ့တယ်လို့နောက်ပိုင်းမှာလည်းသူဟာတွေ့ရှိချက်တွေကိုလက်ခံဖို့ရှိတယ်လို့ပြောဆိုခဲ့ပြီးဒီပြောကြားချက်နှစ်ခုနဲ့ပတ်သက်ပြီးတော့အသေးသေးချာချာရှင်းမပြခဲ့ပါဘူး။ဒါအပြင်ဒီသတင်းပတ်အစောပိုင်းက Mrs. Clinton ရဲ့ခင်မွန်သမရဟောင်းဘီလ်ကလင်တန်နဲ့မမျှော်လင့်မဲတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးလူတွေရဲ့မေးခွန်းထုတ်မှုဟာလည်းတကယ်ထုတ်တင်တဲ့အဖြစ်ပါလို့ရှေ့နေချုပ်ကပြောကြားခဲ့ပါတယ်
။ Israel နဲ့ Palestine ကြားငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးဟာလက်ရှိသွားနေတဲ့ပုံစံတိုင်းဆိုရင်တော့ပို့ပြီးတော့အလန့်ဝေးနေအောင်မယ်လို့ American Russia EU ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ပါဝင်တဲ့အရှေ့လေပိုင်းရေးရာလေပွင့်ဆိုင်အဖွဲ့ကနေတောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုခဲ့ပါတယ်။သွေးထွက်တန်ယူပဋိပက္ခတွေအကြမ်းဖက်ဝါဒနဲ့အနောက်ဘက်ကမ်းမြောင်ဒေသမှာ Israel တို့ရဲ့အခြေချနေထိုင်မှုတွေကိုတိုးချဲ့လာတာနဲ့အမျှ Gaza ကမ်းမြောင်မှာငြိမ်းချမ်းရေးမျှော်လင့်ချက်တွေကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့လည်းဒီဖွဲ့ကပြောဆိုခဲ့ပါတယ်။နယ်မြေသိမ်းပိုက်မှုတွေပဋိပက္ခတွေနဲ့တနိုင်ငံနဲ့ရက်တီရေးပုံစံကိုဥတီစေမဲ့လောက်ရမျိုးတွေကိုရှောင်ရှားနိုင်ဖို့နှစ်ဖက်စလုံးကခိုင်မာတဲ့ခြေလှမ်းတွေကိုလှမ်းဖို့လိုအပ်တယ်လို့လည်းအရှေ့လေပိုင်းရေးရာလေပွင့်ဆိုင်အဖွဲ့ရဲ့အစိုးရကမှဖော်ပြပါရှိပါတယ်။နှစ်နိုင်ငံကြားငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးစစ်မှန်တဲ့တန်ရေးထံချမှတ်ထောင်းကြောင်းကိုလည်းမူဝါဒတွေလက်တွေ့လှုပ်ဆောင်ချက်တွေနဲ့အကောင့်ထက်ဖို့ဆောင်ရွက်ကြဖို့ Israel နဲ့ Palestine နှစ်နိုင်ငံစလုံးကိုတိုက်တွန်းခဲ့ပါတယ်။
ဗီယိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မြဲရေးအရက်ဖက်နိုင်ငံရေးအဆောက်အအုံတွေပြည်ပြန်လာရေးတည်ငြိမ်ပြီးအားလုံးလွှမ်းခြုံတဲ့တိုးတက်ဖွံ့ဖြိုးရေးတို့အတွက်မတူကွဲပြားတဲ့နိုင်ငံရေးစီးပွားရေးအုပ်စုတွေသက်ဆိုင်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂမှာဒီကနေ့ကျင်းပတဲ့မြန်မာရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးမှာ Mr. Ban Ki-moon ကအခုလိုပြောကြားလိုက်တာပါပြည်သူလူထုရဲ့မြင့်မားတဲ့မျှော်မှန်းချက်တွေကိုဖြည့်ဆည်းပေးဖို့အတွက်မြန်မာအစိုးရစီမံဆောင်ရွက်မှုတွေကိုလည်း Mr. Ban Ki-moon ကကြိုဆိုခဲ့ပါတယ်မြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ် Miss ရဟင်းလီရဲ့ခီးစဉ်ဟာလည်းဒီကနေ့တောက်ကြနေမှာပဲပြီးဆုံးသွားပြီဖြစ်ပါတယ်။အစိုးရတဲ့မြန်မာအစိုးရရဲ့ဥဆောင်မှုနဲ့ဆစ်ဆွာလက်ထက်အဆက်ဆက်တိဆောက်ခဲ့တဲ့ bureaucracy ရန်ရအားပြိုင်မှုတွေရှိနေတာကြောင့်အတွေးခေါ်ပြောင်းလဲဖို့အချိန်ယူပြီးပြောင်းလဲဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့နိုင်ငံသား CCA နဲ့ပတ်သက်ပြီးအစိုးရအနေနဲ့ဒေတာခံတွေနဲ့တည်တည်ချာချာဆွေးနွေးတင်ကြောင်းလဲ Miss ရဟီလီကထောက်ပြပြောဆိုခဲ့ပါတယ်
။တရုတ်ကွန်မြူနတီပါတီရဲ့65နှစ်ပြည့်နှစ်ပတ်လည်ထိမ့်မတ်နေမိန်ကုန်းမှာ Mass Wara ဟာပါတီရဲ့အနှစ်သာရဖြစ်ရှိနေစေဖြစ်တဲ့အကြောင်းသမ္မတရှီကျင်းပင်ကပြောဆိုလိုက်ပါတယ်။စမ်းစစ်လေးလာသူတွေကတော့တရုတ်သမ္မတရဲ့ပြောကြားချက်တွေဟာနိုင်ငံရေးအရလွတ်လပ်ခွင့်ပေးဖို့လက်မခံသေးဘူးဆိုတာကိုပြသလိုက်တဲ့နောက်ထပ်လက္ခဏာတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။တိုင်းပြည်မှာခြေကံဥပဒေရဲ့အထက်ကဘသူမှမရှိမနေရဘူးလို့တရုတ်သမ္မတကမိန်ကွန်းမှာထည့်သွင်းပြောကြားခဲ့ပေမဲ့တရုတ်နိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးစနစ်ပေါ်ပေါက်ဖို့လိုမျိုးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်မယ်ဆိုတဲ့အဓိပ္ပာယ်မဆောင်ဘူးလို့လည်းကျွမ်းကျင်သူတွေကထောက်ပြခဲ့ကြတာဖြစ်ပါတယ်။ဒီအတွက်လည်းတရုတ်ကွန်မြူနတီပါတီတွင်ကလွတ်လပ်တဲ့သဘောထားအယူအဆရှိသူတွေနဲ့ပညာတတ်အတိုင်းဝိုင်းတွေဟာပါတီနဲ့သမ္မတရဲ့အုပ်ချုပ်မှုအတွက်ချင်းချောက်မှုတရက်လေဖြစ်ကောင်းဖြစ်လာနိုင်တယ်လို့တခြားတရုတ်ထိတ်တန်းခေါင်းဆောင်တွေအနေနဲ့လည်းလွတ်လပ်တဲ့အယူအဆရှိတဲ့သူတွေကိုအန္တရာယ်ရှိတဲ့အင်အားစုတစ်ခုအဖြစ်ရှုမြင်နိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ပြုပြင်ပြောင်းလဲရေးနဲ့ပွင့်လင်းမြင်သာမှုတွေရဲ့အရေးကြီးမှုတွေကိုထောက်ပြပြောဆိုခဲ့တဲ့တစ်ချိန်တည်းမှာပဲသမ္မတရှီကျင်းပင်ကတရုတ်နိုင်ငံရဲ့ရာစုနှစ်နှစ်ခုအတွက်ဤမန်းချက်တွေကိုအကောင့်ထဲဖော်နိုင်ဖို့လည်းပြောကြားခဲ့ပါတယ်။
ကမ္ဘောဒီးယားဆွေကမကြသေးခင်ကပဲအတိုက်ခံတဲ့အရက်ဖက်လူမှုလူ့အဖွဲ့အစည်းတွေကိုချိန်မုန်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဝေဖန်လိုက်ပြီးကမ္ဘောဒီးယားမှာလူခွင့်ရေးတိုးတက်မှုတွေရှိမှ2019မှာချထားပေးဖို့ရာထားတဲ့တန်ပေါင်းများစွာကိုပေးရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ပ တင်းတင်းနိုင်ငံမှာကျင်းပနေတဲ့ယူရို2016ဥရောပဖလားဘောလုံးပွဲမှာတော့ Wales အသင်းကအကျိုးဘလူးပဲတက်သွားပြီးဖြစ်ပါတယ်။ Leeds မြို့မှာဒုတိယ quarter final ကိုတောက်ကြနေကကစားခဲ့တာမှာ Wales အသင်းကပြိုင်ပွဲမှာဘိုးဆွဲနိုင်ခြင်းရှိတယ်လို့တစ်ပေးခံခဲ့ရတဲ့ Belgian အသင်းကို3-2နဲ့နိုင်ပြီးတော့အကျိုးဘလူးပွဲကိုတက်သွားတာဖြစ်ပါတယ်။တင်းစီစဉ်ကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်သူကတင်ဆက်ခဲ့တာပါရှင်။အခုတော့မြမအရေးနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတိုက်တွန်းဆွေးနွေးမှုတွေကိုကျမတို့စတိုက်တင်ပြဖို့ရှိပါတယ်။မြမနိုင်ငံမှာဒီမိုကရေစီခိုင်မြဲရေးအရက်ဖက်နိုင်ငံရေးအဆောက်အုံတွေပြည်ပြင်းလာရေးတည်ငြိမ်ပြီးအားလုံးလွှမ်းခြုံတဲ့တိုးတက်ဖွံ့ဖြိုးရေးတို့အတွက်မတူကွဲပြားတဲ့နိုင်ငံရေးစီးပွားရေးအုပ်စုတွေသက်ဆိုင်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကမနေ့ကတိုက်တွန်းလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကမြမအရေးပူပေါင်းဆောင်ရွက်မှုအဖွဲ့အစည်းရဲ့အစည်းအဝေးမှာမစ္စတာဘန်ကီမွန်းကအခုလိုပြောကြားလိုက်တာပါ။အသေးစိတ်ကိုတော့ဦးကျော်စန်တာကဆက်ပြီးပြောပြမှာပါရှင်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမအရေးပူပေါင်းဆောင်ရွက်မှုအဖွဲ့ရဲ့မနေ့ကပြုလုပ်တဲ့အစည်းအဝေးဟာမနေ့ကစက်တင်ဘာမှာတွေ့ဆုံခဲ့ပြီးတဲ့နောက်တစ်နှစ်လောက်အကြာမှာအခုထပ်တွေ့တာဖြစ်ပါတယ်။ဒီနေ့ပြောရရင်2015နိုဝင်ဘာရွေးကောက်ပွဲအပြီးမှာပထမဆုံးကျင်းပတဲ့အစည်းအဝေးလေဖြစ်ပါတယ်။ဒီကလာအတွင်းဖြစ်ထွန်းခဲ့တဲ့အပြောင်းအလဲတွေနဲ့ပတ်သက်ပြီးမစ္စတာဘန်ကီမွန်းကမြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတဟောင်းဦးသိန်းစိန်ရဲ့အပြောင်းအလဲပေါ်ဆောင်ပေးမှုကိုလည်းအသီးမှတ်ပြုတယ်လို့ပြောကြားသွားပါတယ်။ဒီအစည်းအဝေးမှာအတွင်းမှုချုပ်ဘန်ကီမွန်းရဲ့မှတ်ချက်စကားကိုသူ့ရဲ့ပြောခွင့်ရဖာရန်ဟတ်က VOA မြန်မာပိုင်းအတွက်အခုလိုဖတ်ပြခဲ့ပါတယ်
။ The Secretary General congratulated the people of Myanmar for their remarkably peaceful,dignified and enthusiastic participation in the election.
ဟောဆန်ကနိုဝင်ဘာရွေးကောက်ပွဲမှာတည်တည်တတ်တတ်ငြိမ်းချမ်းပြီးတော့ဂုဏ်သိက္ခာရှိရှိနဲ့တက်တက်ကြွကြွပါဝင်မဲ့ပေးခဲ့ကြတဲ့အတွက်မြန်မာပြည်သူလူထုကိုအတွင်းမှုချုပ်ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ဒီအရေးကြီးတဲ့ကာလအပြောင်းလဲအတွက်အရင်သမ္မတဦးသိန်းစိန်ရဲ့မဆုံးမနစ်သောခေါင်းဆောင်မှုကိုလည်းသူကအတိအမှတ်ပြုပါတယ်
။ရွေးကောက်ပွဲမှာပြည်သူလူထုပေးအပ်ထားတဲ့တာဝန်နဲ့သူတို့ရဲ့မြင့်မားတဲ့မျှော်မှန်းချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအကောင့်ထဲပေါ်ပေးဖို့အရေးကြီးတယ်လို့လည်းဆိုပါတယ်။
The election results clearly demonstrate that the people of Myanmar recognize the great sacrifice made by the National League for Democracy and its leaders over the past decade.
Myanmar Democracy အဖွဲ့ချုပ်ဒီအဖွဲ့ရဲ့ခေါင်းဆောင်တို့ဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကြီးမားတဲ့စွန့်လွတ်စွန့်စားလုပ်ခဲ့တာကိုမြန်မာပြည်သူလူထုကအတိအမှတ်ပြုကြောင်းရွေးကောက်ပွဲရလဒ်ကပြသလိုက်ပါပြီ။သူတို့အနေနဲ့လုံးဝအုတ်တုံတာဝန်ပေးရလိုက်တယ်လို့မျှော်လင့်ချက်လည်းမြင့်မြင့်မားမားထားရှိနေကြတာပါ။ဒါကြောင့်နိုင်ငံရေးအခင်းကျင်းကိုပါပြောင်းလဲပြီးလူထုရည်မှန်းချက်ကိုအကောင့်ထဲပေါ်ပေးရမှာဖြစ်ပါတယ်။အတွင်းမှုချုပ်ကမကြသေးခင်ကသမရဦးထင်ကျော်ဒေါန်ဆန်းစုကြည်တို့နဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောရမှာဒါကိုအလေးနဲ့ထောက်ပြခဲ့ပါတယ်
။မြမငင်းညာရေးဖြစ်စဉ်ရှေ့တိုးနိုင်ဖို့အတွက်ကုလသမဂ္ဂရဲ့ထောက်ခံမှုအရေးကြီးတယ်လို့လည်းမစ္စတာဘန်ကီမွန်းကဖော်ပြထားပါတယ်။ဒီနေရာမှာအစိုးရသက်အနေနဲ့ပြည်လုံးကျော်အပြစ်ခတ်ရဆေးရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ရောလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေနဲ့ပါဆက်ဆံတဲ့နေရာမှာရှုပ်ထွေးပြီးအကဲဆက်တဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းသုံးသပ်ထားပါတယ်။အဲ21ရာစုပြည်လုံးညီလာခံခေါ်ယူလိုက်ရင်တော့ဒီကိစ္စတွေပြည်လည်နိုင်စရာငင်းကြံရေးရရှိနိုင်စရာဖြစ်တယ်လို့လည်းသူကထောက်ခံအပ်ပေးထားပါတယ်
။ The 21st Century Panglong Conference is widely seen as an opportunity to advance the implementation.
နောက်ထပ်ရာဇဝတ်ပြည်လုံးညီလာခံဟာပြည်လုံးကျအပြစ်ခတ်ရစေးဖော်ဆောင်မှုအတွက်အခွင့်ကောင်းတရဖြစ်တယ်လို့လူတိုင်းယူဆထားကြပါတယ်။ဒီညီလာခံဟာအခု NCA မှာလက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေအရေးကိုလည်းထည့်သွင်းစဉ်းစားဖို့လိုပါတယ်။ပြည်အောင်စုငင်းငင်းဆွေးနွေးပွဲဖော်ဆောင်နိုင်ဖို့တခုတည်းသောပူရဲကော်မတီတစ်ခုကိုအားလုံးပါဝင်ဖွဲ့စည်းဖို့လိုအပ်ပါတယ်။ဒေါန်ဆန်းစုကြည်ကဩဂုတ်လအကုန်မှာ27ရာစုပင်လုံးညီလာခံကျင်းပကျင်းတယ်လို့ဆိုပါတယ်အစိုးရစစ်တပ်တိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေရဲ့မြစ်တာရက်ခံချက်အရ NCA အတိုင်းဖွဲ့စည်းထားတဲ့ပူရဲကြီးကြပ်မှုကော်မတီကိုဗတ်လိုက်မှုမရှိတဲ့နိုင်ငံတကာအထောက်ပံ့ပေးနိုင်ရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့မှတ်ချက်စကားကိုသူ့ရဲ့ပြောခွင့်ရဖာရန်ဟတ်က VOA မြန်မာပိုင်းအတွက်ဖတ်ပြသွားတာဖြစ်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်ကပြဿနာနဲ့ပတ်သက်ပြီးတော့လဲဒေါန်ဆန်းစုကြည်နဲ့အစိုးရအရာရှိကြီးတွေကချင်းကမှုဇင်းနဲ့ချမှတ်ဆောင်ရွက်ဖို့လုပ်နေတယ်ဆိုတဲ့ကိစ္စကိုလည်းမစ္စတာဘန်ကီမွန်းကကြိုဆိုလိုက်တယ်လို့တင်မာမှုဖြစ်ပွားလာနိုင်တဲ့ကိစ္စတွေကိုကြိုတင်သတိထားနိုင်မဲ့လုပ်ရမျိုးဘာသာစုံချစ်ကြည်ရင်းနှီးမှုနဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးတည်ဆောက်နိုင်ဖို့ကိစ္စတွေဟာလည်းအရေးကြီးတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဦးကျော်စန်းသားပြောပြသွားတာပါအခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီကနေသူ့ရဲ့ခီးစဉ်ပြီးဆုံးသွားတဲ့မနေ့က
ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကီလင်းကအကြောင်းစုံကိုပြောပြမှာပါရှင
်။ဟုတ်ကဲ့ပါမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ခီးစဉ်ဟာဒီနေ့မှပဲပြီးဆုံးပြီဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းဥပဒေပြုလွှတ်တော်ကိုတွားရောက်လေ့လာတဲ့အခါမြန်မာအစိုးရတည်ရဲ့ဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အဆက်ဆက်တည်ဆောက်ခဲ့တဲ့ဘယူရိုကရေစီရန်ညားကြားအပြိုင်မှုတွေကိုတွေ့ရှိခဲ့တာကြောင့်အတွေးခေါ်ပိုင်းဆိုင်ရာပြောင်းလဲမှုတွေလိုအပ်နေတယ်လို့မစ္စယာဟီလီကအခုလိုပြောဆိုလိုက်ပါတယ
် I observed the very real tension between a new civilian leadership
အရသာအစိုးရဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အယိုးဆွဲလာတဲ့ဘယူရိုကရေစီရန်ညားကြားပြင်းထန်တဲ့အပြိုင်မှုတွေရဲ့ရလဒ်ဖြစ်မူဝါဒနဲ့ချင်းကပ်နည်းတွေဒွန်တွဲနေတာကိုတွေ့ရပါတယ်။ဒါပြင်ဒီမိုကရေစီစနစ်နဲ့လူ့အခွင့်အရေးအခြေအနေတွေကိုဟန်တားထားတဲ့မူပေါင်းထဲမှာဒီမိုကရေစီနီးကျကျအုပ်ချုပ်နိုင်ဖို့စိန်ခေါ်မှုတွေရှိနေတာကိုလည်းတွေ့ရပါတယ်။ဒီစိန်ခေါ်ချက်တွေကိုကျော်လွှားနိုင်ဖို့အတွက်ကတော့အပြုမှုနဲ့အတွေးခေါ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလိုအပ်ပါတယ်။ဒီပြောင်းလဲမှုအတွေ့အချိန်ယူရမယ်ဆိုပေမဲ့လည်းဦးစားပေးဖို့တော့အရေးကြီးပါတယ်။
အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့ရက်တရာစီမံချက်ဖြစ်တဲ့ရခိုင်ပြည်နယ်တွင်းနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ကြိုတင်အကြောင်းကြားမှုမရှိတာကိုဒေသခံတွေစီကနေပြန်ကြားရတာကြောင့်အစိုးရအနေနဲ့လုပ်ငန်းစဉ်မစတင်မီဒေသခံတွေနဲ့တရားဆွေးနွေးသင့်တယ်လို့မစ္စယဟီလီကအခုလိုထောက်ပြပြောဆိုလိုက်ပါတယ
် I was informed that they had not been given prior information on the exercise and had received no further explanation subsequent
ကျမရခိုင်ပြည်ကိုသွားတဲ့အခါနိုင်ငံသားစီစစ်ရေးလုပ်ငန်းစဉ်အတွက်ကြိုတင်အကြောင်းကြားမှုမရှိဘူးလို့တင်ပြကြတာတွေ့ရပါတယ်ရခိုင်ပြည်နယ်တစ်ခုလုံးမှာဒီလုပ်ငန်းစဉ်လုပ်မယ်ဆိုရင်စီစစ်ခံရမယ့်လူအဖွဲ့အစည်းတွေနဲ့တေချာဆွေးနွေးထားဖို့လိုအပ်ပါတယ်စီစစ်ခံရမယ့်သူတွေအနေနဲ့ဘယ်တော့စီစစ်ခံရမယ်ဘယ်တော့ရလဒ်ကိုပြန်သိရမယ်စသဖြင့်တိကျတဲ့အချိန်သတ်မှတ်ချက်ထားရှိဖို့လိုအပ်ပါတယ်
ဒါဆက်ထဲမှာပဲမြန်မာအစိုးရဘက်ကရခိုင်ပြည်နယ်အတွင်းလူအတိုင်းဝိုင်းနှစ်ခုကြားပြဿနာတွေပိုပြီးမရှုပ်ထွေးလောင်းရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပြောင်းလဲခေါ်ဝေါ်ဖို့ကုလသမဂ္ဂကိုတိုက်တွန်းထားပေမဲ့မစ္စယာဟီလီကတော့နိုင်ငံတကာလူအခွင့်အရေးကာကွယ်သူတယောက်အနေနဲ့သူ့ရဲ့သဘောထားနဲ့အခေါ်အဝေါ်ကိုပြောင်းလဲမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်အစိုးရတာဝန်ရှိသူတွေအနေနဲ့အမုန်းစကားပြန့်ပွားရေးနဲ့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်နေတယ်လို့လည်းမစ္စယာဟီလီကပြောပါတယ်။လက်တလောဖြစ်ပွားခဲ့တဲ့တရဲသမိန်ကျေးရွာကပဋိပက္ခနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်ချက်ဟာမှားယွင်းတယ်လို့အခုလိုပြောပါတယ်
။ It is vital that the government take prompt action including by conducting thorough investigations and holding
အစိုးရအနေနဲ့ဖြစ်ရပ်ကိုတေချာစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုအမြန်အရေးယူဖို့လည်းရေးကြည့်ပါတယ်။အစိုးရအနေနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အစ္စလာမ်ဘာသာဝင်တွေကြားအခြေအနေပိုဆိုးလာမှာစိုးရိမ်လို့အရေးမယူတာဟာမှားယွင်းတဲ့လှုပ်ဆောင်ချက်ပဲဖြစ်ပါတယ်။အစိုးရအနေနဲ့အပြစ်ကျူးလွန်တဲ့ဘယ်သူ့ကိုမဆိုတရားဥပဒေနဲ့အညီအရေးယူခြင်းအပြင်လူနည်းစုလူမျိုးတွေနဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်မှုတွေမရှိအောင်ဆောင်ရွက်ရပါလိမ့်မယ်။
တချိန်တည်းမှာပဲတချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေဟာတိုးတက်မှုမရှိလာသလိုတမရော်နဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလည်းရှိမြဲပဲဖြစ်တယ်လို့မစ္စယာဟီလီကပြောပါရယ်။စစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုအပါအဝင်လူအချက်တွေအများကြီးရှိနေသေးတာကြောင့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအားလုံးပါဝင်တဲ့21ရာစုပင်လုံညီလာခံကျင်းပတဲ့အခါနိုင်ငံရေးအရာတွေမှာပဲလူအခွင့်အရေးဆိုင်ရာအကျိုးသက်ရောက်မှုတွေလည်းရှိဖို့လိုအပ်တယ်လို့သူကပြောပါရယ်။ဒါအပြင်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်စီမံကိန်းကြီးတွေဆောင်ရွက်ရမှာလဲဒေသခံပြည်သူတွေရဲ့အသံကိုနားထောင်ဖို့ကိုလည်းမစ္စယာဟီလီကအကြံပြုပါတယ်။မစ္စယာဟီလီရဲ့ခီးစဉ်ဟာ၄ကြိမ်မြောက်မြန်မာနိုင်ငံခီးဖြစ်ပြီး NLD အစိုးရတက်လက်ထက်မှာပထမဦးဆုံးအကြိမ်ရောက်လာတာလည်းဖြစ်ပါတယ်။ဒီခီးစဉ်မှာတွေ့ရှိခဲ့တဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံစာတင်သွင်းသွားမှာလည်းဖြစ်ပါတယ်ရှင်။
VOA သတင်းထောက်မတ်တင်ကီလင်းပါရှင်အခုလိုလူခွေရီအထူးကိုယ်စားလှယ်ရန်ဟီလီကရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စီရေးအစီအစဉ်ကိုဝေဖန်ထောက်ပြခဲ့တဲ့အချိန်မှာပဲရခိုင်ပြည်နယ်မှာနိုင်ငံသားစစ်စီရေးအစီအစဉ်စမ်းသက်စတင်လှုပ်ဆောင်ခဲ့တဲ့မြေပုံမြို့နယ်အတွင်းရှောက်ထားသူဦးရေ2000ကျော်ကိုနိုင်ငံသားဖြစ်ခွင့်မ မြန်မာအစိုးရကအာမခံလိုက်ကြောင်းနဲ့ဒီအစီအစဉ်ကိုရခိုင်တပြည်နယ်လုံးအတိုင်းအတာထိဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာတပ်အမတ်ကြီးကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇူလိုင်လ၁ရက်နေ့အထိကျင်းပခဲ့တဲ့လူ့ခွင့်ရေးကောင်စီညီလာခံအတွင်းရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေကိုဂျွန်လ30ရက်နေ့ကလူ့ခွင့်ရေးမဟာမင်းကြီးတင်ပြခဲ့တဲ့အပေါ်သူကအခုလိုတုံ့ပြန်ခဲ့တာပါ
။ First on the citizenship verificationThis is a prerequisite for resettlement. It was first launched as a pilot project in Myebong Township in Rakhine State, resulting in the granting of citizenship for nationalized.
ဒါဟာရွှေပြောင်းအခြေချနေထိုင်တဲ့သူတွေအတွက်မရှိမဖြစ်ဆောင်ရွက်ရမယ့်လိုအပ်ချက်ပါ။မြေပုံမြို့နယ်မှာနိုင်ငံသားစီစဉ်တဲ့အစီအစဉ်ကိုစတင်ပြီးတော့ဆန်းသက်ဆောင်ရွက်ခဲ့ပါတယ်။ရလဒ်အနေနဲ့ကတော့လျှောက်ထားသူ2000ကျော်ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့အာမခံချက်ပေးနိုင်ခဲ့ပါတယ်။ဆက်လက်ပြီးတော့ဒီနိုင်ငံသားစီစဉ်တဲ့အစီအစဉ်ကိုနိုင်ငံသားစီစစ်တဲ့အစီအစဉ်ကိုမြို့နယ်၃မြို့နယ်မှာဇွန်လ9ရက်နေ့ကတည်းကပြန်ပြီးတော့စတင်ဆောင်ရွက်ခဲ့ပါတယ်ဒီအစီအစဉ်ကိုရခိုင်ပြည်နယ်လုံးမှာတိုးချဲ့လှုပ်ဆောင်သွားမှာပ
ါဒါ့အပြင်ရခိုင်ပြည်နယ်မှာလုံခြုံရေးရတင်းကျပ်မှုတွေရှိပေမဲ့နိုင်ငံသားကပြားမရှိတဲ့သူတွေဟာဒေသရင်းအာဏာပိုင်တွေရဲ့ထောက်ခံချက်နဲ့ထုတ်ပေးထားတဲ့ယာယီခီးသွားကပြားတွေနဲ့လွတ်လွတ်လပ်လပ်သွားလာနိုင်ကြောင်းဥမာဝေကပြောပါတယ်အလားတူရခိုင်ပြည်နယ်ကမွတ်စလင်ကလေးတငယ်တွေအတွက်ကျမ်းမာရေးနဲ့ပညာသင်ကြားရေးအစီအစဉ်တွေကိုပံ့ပိုးကူညီနေရမှာတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါရစေ။လူ့ခွင့်ရေးမဟာမင်းကြီးရဲ့အစီရင်ခံစာမှာတော့ရခိုင်ပြည်နယ်မှာစစ်တမ်းကောက်ယူချက်တွေအရရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုနိုင်ငံသားဖြစ်ပိုင်ခွင့်မရှိအောင်တမင်လှုပ်ဆောင်ထားတာ၊လွတ်လပ်စွာသွားလာခွင့်မရှိအောင်ကန့်သတ်ထားတာ၊သူတို့ရဲ့ဘဝနဲ့လုံခြုံရေးတွေအတွက်ချိန်ချောက်မှုတွေလှုပ်ဆောင်တာသူတို့တွေကိုပညာသင်ကြားခွင့်မရအောင်ကန့်သက်ထားတာစတဲ့တပ်တည်ချက်လက်တွေရရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါကြောင့်လူနည်းစုတွေရဲ့အခြေခံအခွင့်အရေးကိုညှင်းပယ်တဲ့ဥပဒေနဲ့ policy တွေကိုပြင်ဆင်ရေးဆွဲပြီးဆယ်စုနှစ်ပေါင်းများစွာကြာအောင်လူ့ခွင့်ရေးချိုးဖောက်သူတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိခဲ့တဲ့ကိစ္စတွေကိုလက်ရှိဆိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကဂျွန်လ30ရက်နေ့ကလူ့ခွင့်ရေးညီလာခံမှာပြောကြားခဲ့ပါတယ်။အခုလိုလူ့ခွင့်ရေးမဟာမင်းကြီးရဲ့တိုက်တွန်းချက်တွေကိုမြန်မာအစိုးရအနေနဲ့အလေးနက်ထားစဉ်းစားဖို့တူရကီအစိုးရကိုယ်စားလှယ်ကလည်းညီလာခံမှာအခုလိုပြောကြားခဲ့ပါတယ
်။ Myanmar is a mosaic of diversity and we acknowledge that the new government has taken over many challenges which require wise approaches and comprehensive efforts.upholding human dignity
မြန်မာနိုင်ငံမှာလူမျိုးပေါင်းစုံနေထိုင်ကြပါတယ်ဒါအပြင်မြန်မာအစိုးရမှာကြဲကြဲပြန့်ပြန့်ချင်းကပ်ဖို့ကြိုးစားရမယ့်စင်ခေါ်မှုအကဲဆက်မှုတွေရှိနေတယ်ဆိုတာကိုတူရကီအစိုးရကအသိအမှတ်ပြုပါတယ်လူအဖွဲ့အစည်းအားလုံးရဲ့ဂုဏ်သိက္ခာကိုထိမ့်မိမွန်းတဲ့ဘယ်အဖွဲ့အစည်းကိုမှဂုဏ်သိက္ခာကျဆင်းစေမဲ့အလုံမျိုးကိုမလုပ်ဖို့လည်းပဲလိုအပ်ပါတယ်အစီရင်ခံစာမှာဖော်ပြထားတဲ့အချက်တွေကိုမြန်မာအစိုးရအနေနဲ့အလေးနဲ့စဉ်းစားဖို့တိုက်တွန်းပါတယ်ကုလသမဂ္ဂအထွေထွေညီလာခံနဲ့လူ့ခွင့်ရေးကော်မရှင်တို့ရဲ့တောင်းဆိုချက်တွေကိုအကောင့်ထဲဖော်နိုင်ဖို့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းတူရကီအစိုးရကယုံကြည်ပါတယ
်ဒါအပြင်ရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ဖက်လုံးကလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုတူရကီနိုင်ငံကထောက်ပံ့ကူညီသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်ရခိုင်ပြည်နယ်အရေးညီလာခံတွင်ဆွေးနွေးရမှာတောင်ကိုရီးယား၊ဗီယက်နမ်ထိုင်းစားတဲ့နိုင်ငံတွေကတော့မြန်မာအစိုးရရဲ့ရခိုင်ပြည်နယ်ပြဿနာအရေးစ조사ဖြေရှင်းနေတာတွေကိုအတိအမှတ်ပြုကြောင်းပြောဆိုခဲ့ကြပါတယ်။အခုလိုနိုင်ငံတကာအစိုးရတွေရဲ့အကြံပြုတိုက်တွန်းချက်တွေကိုမြန်မာအစိုးရကိုပြန်ပြီးတင်ပြမှာဖြစ်ကြောင်းတန်အမတ်ကြီးဦးမောင်ဝေကတုံ့ပြန်ပြောဆိုခဲ့ပါတယ်
။ At this meeting today, we are listening very carefully to all the speakers. My delegation will of course
ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးသူတွေရဲ့တင်ပြချက်တွေကိုကျွန်တော်တို့သေချာနားထောင်ပါတယ်။သူတို့စိုးရင်ချက်တွေ၊သဘောထားအမြင်တွေကိုကျွန်တော်တို့ကိုယ်စားလှယ်အဖွဲ့အနေနဲ့နိုင်ငံကိုပြောင်းရောက်တဲ့အချိန်မှာအစိုးရအာဏာပိုင်ကိုတင်ပြပေးမှာဖြစ်ပါတယ်။ရှေ့မှာဆက်ပြီးတော့လုံမဲ့အလို့အတွက်လူခွင့်ရေးကောင်စီဘက်ကဆက်လက်ရှိနေတဲ့မိဖက်ဆက်ဆံမှု၊စေတနာ၊ပံ့ပိုးမှုနဲ့အပြုသဘောဆောင်ဆက်ဆံရေးတွေကိုကျွန်တော်တို့ထည့်သွင်းစဉ်းစားသွားမှာပါ
။ဒါအပြင်မြန်မာအစိုးရတက်တန်းသုံးလတာပဲရှိသေးတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စောင့်ကြည့်ဖို့လိုကြောင်းလဲတန်မတ်ကြီးဥမာဝေကပြောသွားပါတယ်ရှင
်။ 7 day သတင်းစာမှာရေးသားဖော်ပြခဲ့တဲ့သတင်းတစ်ပုဒ်ကြောင့်သတင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 day သတင်းစာကအစိုးရပိုင်သတင်းစာတွေကနေတပ်မတော်သူပန်ကြားလွှာဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။7 day ရဲ့သတင်းရေးသားချက်မှာတက်ကတရားဆွဲရလောက်အောင်ဘာတွေများမှားယွင်းသွားပါသလဲ။မ ဘလောက်ထိထိခိုက်နေတာလားကြောင့်တရားစွဲတဲ့တီဖြစ်ရတာပါလေပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချင်းချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလားအခုလာမယ့်စနေညဒိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေနေ့နဲ့ခင် VO ရဲ့မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ကချင်ပြည်နယ်လုံခင်ကျေးရွာအုပ်စုမှာတိုးချဲ့ဆောက်လုပ်ထားတဲ့ဆိုတော့မွတ်စလင်ဗလီကျောင်းနဲ့အဆောက်အုံတွေကိုဖျက်ပေးဖို့တန်ဃာတော်တချို့နဲ့အရက်သားတွေကတောင်းဆိုခဲ့ကြရကတင်းမာမှုတွေဖြစ်ခဲ့ပြီးဗလီကျောင်းကိုမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ဒေသခံတွေက VOE ကိုပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကအကြောင်းစုံကိုပြောပြမှာပ
ါကချင်ပြည်နယ်ဖားကန့်မြို့နယ်လုံကင်းကျေးရွာအုပ်စုထဲမှာဗလီကျောင်းကိုတိုးချဲ့ဆောက်လုပ်ထားတဲ့ဆိုပြီးအချိန်တော်ကြာကလေးကအစ္စလမ်ဘာသာဝင်တွေနဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတို့ပါအဝင်ဒေသခံတွေကြားအခြေအတင်ဖြစ်နေခဲ့ရကနေအခုနောက်ဆုံးမိရှုဖြစ်စီတဲ့အထိဖြစ်ခဲ့တာပါလုံငင်းမှာရှိတဲ့ဗလီချောင်းကိုတော့တောက်ကြာနဲ့ညနေပိုင်းမှာလူအုပ်နဲ့ဖြစ်စီခဲ့ကြတာဖြစ်တဲ့အကြောင်းမျက်မြင်တွေ့ခဲ့သူလုံငင်းဒေသခံတူကပြောပါတယ
်သူတို့ကောင်းကောင်းမွန်တားစီတယ်ဥပဒေလမ်းကြောင်းရကောင်းကောင်းမွန်သူတို့ပြောတယ်ပြီးတော့အစည်းအဝေးတွေလုပ်တယ်ဖြည့်ရှင်းတတ်တယ်ကောင်းကောင်းမွန်ပြီးတယ်အဲ့ဒါအဲ့လောက်ထိအချိန်ပေါင်း၃နှစ်ချိန်လုပ်ပြီးတာကမှဟိုခရမှုဖြစ်တဲ့လူကကြည်ဤပြီလို့ထင်တော့ပြန်သွားတော့အမှနိုင်ရွက်အကြပေါ့အဲလူအုပ်ကြီးကတက်လာတတ်တာပေါ့အာလူအုပ်တွေကတော့ဒီကကြီးပိုင်းတော့ရှိမယ်တင်တယ်အော်ပုံကြီးတွေလည်းပါတယ်ပြီးတော့အာဒေတာခံကတော့ကျွန်တော်ကြည့်တာလူနေစုပေါ့အဲဂျားထဲမှာတော့ဟိုသွန်းကြီးလောင်းတာပေါ့လေဒီဒီကကြောက်လာသူးစားတဲ့ရခိုင်တွေပါတယ်တော်တော်များတယ်
ဗလီချောင်းတိုးချက်ဆောက်လုပ်တယ်ဆိုပြီးမကြေမနက်ဖြစ်နေရကအခုနောက်ဆုံးလူအင်အားနဲ့ဖြည့်ဆည်းဖို့အထိကြိုးပမ်းလာချိန်မှာဒေသခံအာဏာပိုင်တွေကဂျားဝင်ဟန့်တားဖို့ကြိုးပမ်းခဲ့ပေမဲ့လည်းမအောင်မြင်ခဲ့ဘူးလို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီလုံငင်းဒေသရုံးခွဲကတာဝန်ရှိသူကပြောပါတယ်
ကရနာမှာဆောက်ထားတယ်တဲ့ဟိုအရင်တော့အဟောင်းပေါ့85ခုနှစ်90လောက်ကအဟောင်းမှလည်းနည်းနည်းချက်ပြီးဆောက်ထားတယ်ပေါ့အဲ့လိုဆောက်ထားပြီးတော့သူတို့ကဒီဟိုဒီဘက်ဘေးနားမှာခွင့်ပြုချက်မရဘဲနဲ့၃လုံးဆောက်ထားတယ်လို့ပြောတယ်အဆောင်ကလေခွင့်ပြုချက်မတင်မဲနဲ့အဆောင်၃လုံးဆောက်ထားတဲ့ခါကျအဲ့ဒီခွင့်ပြုချက်မတင်မဲနဲ့ဟာလည်းဖြတ်လိုက်ပြီးဖြတ်လိုက်ပြီးတော့အရင်နှစ်ပေါင်း20ကျော်ကဟာလေးကိုလည်းပြန်ဖြတ်ခိုင်းတာလေပလီဟိုကသူတို့ရှိခိုးနေတဲ့အကြောင်းကိုဖြတ်ခိုင်းနေတာဘုန်းကြီးတွေကဖြတ်ခိုင်းတဲ့ခါကျတော့အခြေတင်ဖြစ်ကြတာပေါ့အကြာကြီးဆွေးနွေးနေကြတာမရဘူးဘုန်းကြီးတွေကလည်းဖြတ်မယ်ပေါ့အဲ့နေ့တိုင်းနေ့တိုင်းအဲ့ဒါမနေ့ကညနေရောဆွေးနွေးရတော့ဆွေးနွေးနေတာပဲလေနေ့တိုင်းမရဘူးလို့ပြောတာနဲ့အဲ့ဒါဒီနေ့၄နိုင်မှာမီးရှို့ဖြက်စီးလိုက်ပြီးတော့
ဗလီချောင်းကိုဖြက်စီးဖို့လာကြတဲ့ဒါဇင်နဲ့ချီတဲ့လူအုပ်ကိုရဲတပ်ဖွဲ့ကတားမြစ်ဖို့ကြိုးပမ်းခဲ့ပေမဲ့လည်းအခြေအနေကိုမထိန်းနိုင်ရကမီးရှို့တဲ့အထိဖြစ်ခဲ့ရတယ်လို့လည်းကိုတွေ့မြင်ခဲ့ရတဲ့လုံကင်းဒေသခံကပြောပါတယ
်လူအုပ်စုနဲ့တတားကိုတက်တဲ့ခါကျတော့တတားကိုတီးတက်တဲ့ခါကျတော့ဟိုတုတ်သားလက်နဲ့ပေါ့အဲ့လိုကင်ပြီးတော့ပြီးတဲ့ခါကျတော့ရဲတပ်ဖွဲ့ဝင်တွေကတားတာပေါ့အချင်းချင်းတားတာနောက်ဆုံးကတားလို့မရတော့အဲ့ဒီဗလီချောင်းကြီးပေါ်မှာတက်ရိုက်ပြီးတော့ဟိုပါပေါ့တကားရရိုက်ဖွင့်တတာလောင်တာအဲ့ဒါတွေထဲတက်စီထဲအဲ့လိုရှိုးလိုက်တာပေါ့
အဖြစ်အပျက်နဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့သက်ဆိုင်ရာရဲတပ်ဖွဲ့နဲ့အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့လက်ခံဖြစ်ဆိုမဲ့သူမရှိခဲ့ပါဘူးပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ကလည်းဘကိုးတိုင်းဝေါ်မြွနယ်ထက်ကတရဲသမိန်ကျေးရွာမှာဒေသခံတွေကြားအချင်းများရာကနေအစ္စလမ်ဘာသာဝင်တွေပိုင်ဆိုင်တဲ့နေအိမ်နဲ့ဗလီတစ်ခုတိုက်ခိုက်ဖျက်ဆီးခံခဲ့ရပါသေးတယ်ဒီနောက်မှာတော့အာဏာပိုင်တွေကအခြေအနေကိုထိန်းသိမ်းခဲ့ကြသလိုဘာသာရေးအသွင်ဆောင်တဲ့ပြည်ပခန့်တွေမဖြစ်အောင်ထိန်းသိမ်းဖို့နဲ့ဒေသခံလူမှုအတိုင်းဝိုင်းကြားအပြန်အလှန်ညှိနှိုင်းပြီးပြည်လည်မှုရအောင်စူးစမ်းခဲ့ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 kHz 1213လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာနနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ကလေးမလေးတယောက်ဆိုလို့ရှိရင် तू ကတော့13နှစ် 14 နှစ်လောက်ထဲက तू ကအယောင်စားခံရတာပေါ့နော် तू ကတော့ဒီမှာဒီကနေပြီးတော့ကွက်ကွက်မှနေတယ်ပေါ့နော်သူ့ကိုပဲကယ်ရီယာတက်ခေါ်ခဲ့တယ်ခေါ်လာပြီးတော့သူ့ကိုမဲဆောက်ရောက်လာတဲ့အခါမှာသူ့ကို
ဒီမှာဒါကတော့မြန်မာနိုင်ငံမှာလူကုန်ကူးရောင်းစားခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေဘလောက်ထိဆိုးရွားနေတယ်ဆိုတာကိုပြောပြမယ်အမျိုးသမီးကဏ္ဍမှာတော်ရရှင်နေအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်သိပ္ပံနဲ့နီးပညာအစီအစဉ်ကိုလည်းတင်ပြဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါခင်မျိုးသက်နဲ့မက်နန္ဒာချန်တို့ကကောက်နှုတ်တင်ပြမှာပါရှင
်အတိုက်ခံဖြစ်ကနေလျှို့ဝှက်ဆန်းကျယ်တဲ့နိုင်ငံရေးသမားတယောက်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ကဘာကြောင့်မွတ်စလင်လူနည်းစုတွေကိုမကူညီတယ်လဲလို့မေးရင်တောက်ကြံနေထုတ် Wall Street စာဆောင်သူ့အမြင်ကဏ္ဍမှာရေးသားသူကတော့သူ့လိုငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးဖြစ်တဲ့ Shirin Ebadi ပါမြန်မာနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မလာခင်ကလေးမှာပဲရခိုင်ပြည်နယ်ကမွတ်စလင်လူခေါ်ဝေါ်ဖို့အတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကပြောကြားခဲ့တာဟာရိုဟင်ဂျာတွေကိုဆက်ပြီးဖိနှိပ်နေတာကိုပြတာတယ်လို့ဆိုပါတယ်။ဆယ်စုနှစ်ပေါင်းများစွာအတိုက်ခံတက်ကြွလှုပ်ရှားသူအနေနဲ့နေအင်ကျဲချုပ်ချပြီးဘယ်သူမှလုံနိုင်မယ်လို့မထင်တဲ့ဆွလွတ်အနစ်နာခံမှုတွေလုပ်ခဲ့တဲ့ဒေါ်စုကမြန်မာနိုင်ငံကိုဒီမိုကရေစီလမ်းပေါ်ကိုတင်ပေးနိုင်တဲ့နေရာကိုရောက်လာနေပါပြီတဲ့။ဒီချိန်မှာရွင်ဂျာတသန်းကျော်အတွက်လူခွင့်ရအောင်လုံမပေးသေးတာကိုအရင်ကတည်းကဒေါ်စုအတွက်မမရက်ပေးခဲ့ကြတယ်ဖုန်းတော်ကြီးဒလိုင်းလာမနဲ့ဒက်စမွန်တူတူတို့ကလည်းစိတ်မကောင်းဖြစ်နေကြတယ်လို့ဆိုပါတယ်မြန်မာစစ်တပ်ကရွင်ဂျာရဲ့အခြေခံရပိုင်ခွင့်တွေကိုညှင်းပယ်ထားပြီးနိုင်ငံသားဖြစ်ခွင့်မပေးတဲ့အတွက်တောင်းနေချီတဲ့လူတွေအနေကြီးတဲ့ရေလန်းနဲ့ရခိုင်ကနေထွက်ခွာတာကိုတွေ့နေရတာမို့မွတ်စလင်အမျိုးသမီးတူဖြစ်တဲ့သူ့အနေနဲ့ရွင်ဂျာတွေကိုဖိနှိပ်နေတဲ့အစိုးရရဲ့လုပ်ရကိုသတိပေးဖို့အတွက်တာဝန်ရှိတယ်လို့ခံယူထားတယ်လို့ဆိုပါတယ်။ဒါပေမဲ့မေလာထဲမှာဒေါ်စုအစိုးရကအဖွဲ့ဝင်28ဦးပါတဲ့ကော်မတီအသစ်တရက်ကိုဖွဲ့ပြီးရခိုင်ပြည်နယ်ငြိမ်းချမ်းဖို့နဲ့ဖွံ့ဖြိုးဖို့အတွက်လှုပ်ဆောင်မယ်ဆိုတာသိရတာမို့ဒါဟာဒေတာရင်းတင်းကျပ်မှုတွေလှုပ်ဖို့ထက်ဒေတာရင်းကလူနည်းစုတွေရဲ့အခွင့်အရေးတွေကိုလှုပ်ဖို့အတွက်ကြိုးစားတာဖြစ်လာမယ်လို့မျှော်လင့်ထားကြောင်းရေးသားထားပါတယ်
။အခုဆက်လက်တင်ပြပေးမှာကတော့မြန်မာစစ်တပ်ရဲ့နှင်းပန်းနှိပ်စက်မှုကြောင့်စီရင်ခံစာထုတ်ပြန်မဲ့အခမ်းအနားဖျက်သိမ်းလိုက်ရတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာဖော်ပြထားတဲ့ Oliver Holmes ရဲ့အဆောင်ပါဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့နှင်းပန်းနှိပ်စက်မှုနဲ့စစ်ရာဇဝမှုတွေအကြောင်းမိမောင်းထုတ်ပြထားတဲ့ဒီစီရင်ခံစာကိုတရားဝင်ထုတ်ပြန်မဲ့အခမ်းအနားဒီသတင်းပတ်ထဲကျင်းပဖို့ရာဟိုတယ်တွေကိုလက်မခံဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကဖိအားပေးခဲ့တာကြောင့်ဖျက်လိုက်ရတာဖြစ်တယ်လို့တောင်မျိုးသမီးအဖွဲ့ကပြောဆိုပါတယ်။ဒီအစီအစဉ်ခန်းစာမှာလွန်ခဲ့တဲ့9နှစ်အတွင်းရှမ်းပြည်မြောက်ပိုင်းတောင်ဒေသတွေမှာသူတို့အစိုးစစ်တပ်ကနေစနစ်တကျကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေအကြောင်းကိုအဓိကမိမောင်းထုတ်ပြထားတာပါ။တပုံနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ရွာပေါင်း33ရွာကအရက်သား100ကျော်ကိုမြန်မာစစ်တပ်ကနှီးမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်ခဲ့တဲ့အကြောင်းတွေပါဝင်ပါတယ်။ဒါပြင်ဥပဒေမဲ့တပ်ဖြတ်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစတာတွေကိုလည်းထည့်သွင်းထားပါတယ်။အခုလိုဒီခန်းနာကိုလက်မခံဖို့ဟိုတယ်တွေကိုရန်ကုန်တိုင်းဆိုရကဖိအားပေးတာဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်မီဒီယာလွတ်လပ်ခွင့်ကန့်သက်ချက်တွေအစိုးရတစ်လက်ထက်မှာဆက်ပြီးရှိနေသေးပဲဆိုတာကိုပြသရာရောက်တယ်လို့လည်းအစီရင်ခံစာပြုစုတဲ့အဖွဲ့ကပြောဆိုတဲ့အကြောင်း The Guardian သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်လက်ရှိနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်အနေနဲ့သူ့ဆိုရလက်ထက်အမျိုးသားပြန်လည်တည်မြဲရေးဖြစ်စေရမယ်လို့ကတိပေးထားပေမယ့်အခုချိန်ဒီနေဆက်တလျှောက်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေစေပဲလို့လဲဆောင်းပါးမှာရေးသားထားပါတယ်။ဒါတွေကိုကြည်ချင်းအဖြစ်တက်မတော်မှာအာဏာပြေဝရှိပြီးဥပဒေအထက်မှာရှိနေတော့မယ်ဆိုတာရှင်းပါတယ်လို့အစီရင်ခံစာကိုပြုစုသူတို့ဖြစ်တဲ့လွေပုံးငယ်ရဲ့ပြောကြားချက်ကိုလည်းကိုကဖော်ပြပါတယ်။ဤကုန်းမှာတော့စနစ်တကျကျူးလွန်တဲ့စစ်ရာဇဝတ်မှုများဆိုတဲ့အစီရင်ခံစာဟာ ပြဿနာရှိနိုင်လွန်းတဲ့အတွက်ရောခွင့်ပြုချက်မရတဲ့အတွက်ပါဟိုတယ်ရီဘက်ကလက်မခံခဲ့ရတာဖြစ်တယ်လို့ The Orchids နဲ့ The Excel Hotel တွေကမန်နေဂျာတွေရဲ့ပြောကြားချက်နဲ့ပဲဆောင်းပါးကိုအဆုံးသတ်ထားပါတယ
်ဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီကနေ့နဲ့တင်ပြမယ် idiom အသုံးကတော့
the stakes are high
ဖြစ်ပါတယ်စာလုံးပေါင်းက the stakes stakes ကဒီနေရာမှာလောင်းကြီးလို့အဓိပ္ပာယ်ရပါတယ်ပိုကာဖဲလို့လောင်းကစားပွဲတွေမှာလောင်းကြီးကြီးလာရင်နိုင်မဲ့လူအတွက်လည်းအတော်လေးငွေရမှာဖြစ်တယ်လို့ရှုံးမဲ့လူတွေအတွက်လည်းရင်းစားကြည့်မှာကိုဆိုလိုတာဖြစ်ပါတယ် idiom အသုံးရတော့နေ့စဉ်ဘဝမှာကိုဘဝတွေပိဆိုင်ရမယ်အနေအထားမျိုးကြီးမာတာကိုညှိညွှန်းပြောတာဖြစ်ပါတယ်။စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်လူမှုရေးမှာပဲဖြစ်ဖြစ်ပေါ့လူတို့ဦးရဲ့ဆုံးဖြတ်ချက်လုပ်ငန်းတစ်ခုရဲ့ဆုံးဖြတ်ချက်နိုင်ငံရေးပါတီတစ်ပါတီရဲ့ဆုံးဖြတ်ချက်ဟာပြည်မြေကြီးရှင်ရွှေတီဆိုတဲ့အနေအထားမျိုးဖြစ်နေတဲ့သဘောပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The stakes are high for John's company.He cannot afford to close it down. So he's trying his best to get a loan from the bank.
Johnny Company အခြေအနေကတော့ပေးဆက်ရမှုကြီးမားလှပါပြီလေ။ Company ပိတ်ပစ်တဲ့အချိန်ရောက်မယ်ဆိုရင်သူ့အတွက်ကတော့မလွယ်ဘူးလေ။ဒါကြောင့်သူပန်းစီကချင်းဝင်ရအောင်လို့အတတ်နိုင်ဆုံးစ조사နေတယ်လို့ကြေပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The stakes are high for John's company. He cannot afford to close it down, so he's trying his best to get a loan from the bank. The stakes are high.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်အတွက်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။လူကုန်ကူးခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေစိုးရိမ်ပွဲရာရှိနေကြောင်းဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင
် You can bend but never break me cause it only serves to make me more determined to achieve my
We talk about human trafficking. We're talking about slavery. Modern day slavery.
လူကုန်ကူးမှုအကြောင်းပြောကြမယ်ဆိုရင်ကျွံပြုတ်ခံရမှုအကြောင်းကိုပြောကြရမှာဖြစ်ပါတယ်။ခေတ်တည်းရဲ့ကျွံစနစ်ပဲဖြစ်ပါတယ်။မျက်မှောက်ခေတ်မှာလူကုန်ကူးခံရသူပေါင်းတန်း20ပုံမှန်ရှိနေပါတယ်။ဒီလူတန်း20စလုံးဟာအသက်ရှိတဲ့လူသားတွေဖြစ်တယ်လို့သူတို့မှာနာမည်တွေရှိပြီးအများစုဟာမိသားစုတွေရှိကြပါတယ်။သူတို့တွေဟာလောကငရဲကိုရောက်နေကြတာဖြစ်ပါတယ်။ဒီလူဘဝမျိုးဘယ်လူသားမှမရောက်တင်ပါဘူ
းအဲ့ဒါကတော့အမေရိကန်နိုင်ငံကြီးဌာနရဲ့2016နိုင်ငံတကာလူကုန်ကူးမှုအစီရင်ခံကိုကြာတာပြင်းကထုတ်ပြန်ခဲ့ရမှာနိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကလူကုန်ကူးခံရတဲ့သူတွေရဲ့ဘဝဟာလူပြည်မှာငရဲကျနေတာနဲ့တူတဲ့အကြောင်းနှိုင်းယှဉ်ပြောကြားသွားတာပါဒီနှစ်အစီရင်ခံဟာအမေရိကန်နိုင်ငံအပါအဝင်နိုင်ငံပေါင်း188နိုင်ငံတို့ရဲ့2015ခုနှစ်ကလူကုန်ကူးမှုအခြေအနေကိုလေ့လာပြီးပြုစုထားတာဖြစ်ပါတယ်။လူကုန်ကူးခံရသူများအကာအကွယ်ပေးရေးဥပဒေအရအမေရိကန်လွှတ်တော်ရဲ့ညွှန်ကြားချက်နှင့်အမေရိကန်နိုင်ငံဂျာယီဌာနက2000တခုကစလို့နှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာအစီရင်ခံစာစတင်ထုတ်ပြန်ခဲ့တဲ့အချိန်ကစပြီး Tier 3အဆင့်3ဖြစ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဆင့်တတ်မှတ်ချင်းခံခဲ့ရတာ2011ခုနှစ်ထိဖြစ်ပါတယ်။တခါသမ္မတဦးသိန်းစိန်လက်ထက်ပြုပြင်ပြောင်းလဲရေးကြောင့်2012ခုကစလို့အဆင့်နှစ်စောင့်ကြည့်ကအဆင့်ကို၄နှစ်စတိုက်2015ခုနှစ်ထိပြောင်းလဲတတ်မှတ်ချင်းခံခဲ့ရပေမဲ့တိုးတက်မှုမရှိတဲ့အတွက်ကြောင့်အဆင့်ကစားပြုစုတဲ့လုပ်ထုံးစည်းမျဉ်းအရအဆင့်3ကိုပြန်ချခြင်းခံခဲ့ရတာဖြစ်ပါတယ်။အစီအစဉ်ထုတ်ပြန်တဲ့အစီအခံစာတိုင်းမှာလဲတက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုပပျောက်အောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့အကြံပေးချက်တွေပါဝင်ပါတယ် Lukong Kumu Taipei Sanya American Tuta Maji Susan Kopechka Trinza Shilinwema Biogiraga.
No matter what tier a country falls in, every nation can and should do more to combat trafficking.
Nangandwi Nine Besi Mabe Tama Kanya Bzi Nangan Dine Lukong Kumu Taipei Yedwe Lo Sound Handalu Leshite Pobidole Joban Tinyabari. Dajangle Nangan Dine Chinego Sien Kanzama Popia Yama. Belu lo song tindre sure a chanyan riguba, tetwin pit habarelu, Lukong Kumu, Taipei Sanya, Tuta Maji, Susan Kabuchka, Trinza, Shilima, Piodora Pipari, Kulo Nanganaga, Lukong Kumu, Sinkaza ma, Sangani dying, sewing yare, chini ma, tamachin, kangiare, Yama Nanga, Dwegaro, Dine ma, Klesitamia, Tumpimune, Pripeka, Piboya, Dedad, we pidek, Chim, Shambi, Miao Bain, Yakain Binet, we ma, O im bet pitcher, do we go, Din Adama, Luapi, Kansi, Mudwe, Lukongu, Buezard, we, Thagon, pitcher, Yada, we go, Libi, Popya, Tabari, Dabi, Mima, Muda, Mudmine, Kledweha, Anijin, Nangan, we, pitte, to the pin, tiny deal, Nangan, being, the cha, Asha, Nangan, we go. Lukongu Bwezadwiga Kosang Dwabi Dudvien Apan Lungandwi Seyongdwi Biriza Lungandwi Engu Lunga Sadpima Kangsi Kanjayabi Juidin Jumpiare Pimyo Yauja Darwigule Sien Kanzama Popya Tabari Dudvien Dain Darwi Bawine Myama Amyut Midwi Einije Nangandwigu Lukongu Kanjayare Pitwigu Dain Amyut Mimya Pwedwi Bin Lukongye Pwedwiga Majakana, seeing Kanzadri, Topian, Geradri, Shibari. Tainanga, Mess Home Yuma, Yama, Mute Midri, Lingungama, Lugong Gujin, Kayare, Pian, Badelu. Solo, Doga Kore, Mute Mi Madwe, Lumu Sashawi, Poye, Jamai, Dawinga, Mayi, Wingo, Michi, Kebari.
Kalimani, the Yosolution, Duaro, Sabonis, Salin, allowed here to Yansa Kayarabono, Duaro.
ตรุอ่ะตรงโลชิตะเทียย่อๆๆๆๆโทรไปเนี่ยโทรไปสั่นบ้ามาไม่จําတော့อะไรမျိုးအဲ့လိုနည်းမျိုးနဲ့ပဲตรุတွေအဲ့ဒီထဲမှာထွက်နိုင်တော့ဘူးဘောเนาะตรุอ่ะဘာတွေကြံခဲ့လဲဆိုရင်အဲ့လိုဘောเนาะယောဂာတွေနဲ့ပဲตรุကြံခဲ့တယ်ယောဂာတွေရတဲ့ခါကြလာတော့လေတခေတ်ရတรุလက်မခံတော့ပြန်ဘူးတခေတ်မောင်းထောတော့ตรุမှာနေကြမရှိတော့တော့လက်ပို့ပေးကြပါဗောမဲဆောက်မှာအများစုဒီလေလုံငန်းလုပ်တဲ့နေရာတ
ပြေးသွားကြတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ပဲဖြစ်သွားကြတယ်ဒါအပြင်အင်းကြီးချင်းတရုတ်နိုင်ငံမှာလူကုန်ကူးခံကြရတဲ့မြန်မာတိုင်းအမျိုးသမီးတွေအနေနဲ့
တရုတ်မြို့သားတွေရဲ့စနီးများတွေဖြစ်ရောင်စားခံကြရတဲ့အဖြစ်တွေရှိတဲ့အကြောင်းလည်းအမေရိကန်နိုင်ငံသားဌာနရဲ့စင်ခန်းစာမှာထောက်ပြထားပါတယ်။တရုတ်ပြည်မှာရောင်စားခံခဲ့ရတဲ့အမျိုးသမီးငယ်တူရဲ့မျှော်လင့်ချက်ကင်းတဲ့သူ့ဘဝအခြေအနေအကြောင်းပြောပြခြင်းနဲ့တူ
ဒီသတင်းပါရဲ့အမျိုးသမီးများကန်တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။တမီးကြည့်တာတော့တမီးကနည်းနည်းလောက်တော့ရှိပြီပေါ့နော်။တမီးကဒီတရုတ်ပြည်ကိုရောင်းစားခံလို့ရောက်ရတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့သူတို့ကဟိုရောက်ကြပေးကြတာပေါ့နော်။ဒါမဲ့ကိုရောက်ကြတယ်ကိုပေါ့ကောင်းပါတယ်။ဒါမဲ့ကိုရောက်ကြမှာဒီလိုရောဂါမျိုးပါ냐ရှိတာတော့ကိုကတော့တခြားမသိဘူးပေါ့။အဲ့အချိန်မှာ အဲ့မှာဟိုတာသမီးနှစ်ယောက်ရခဲ့ပါတယ်။ရပြီတကြီးပြန်လာတယ်။ဒါမှတာနှစ်ယောက်ကတော့အမှထားခဲ့ပါတယ်။တရားဟိုဘယ်လိုပြောမလဲညီကိုမောင်နှမရှင်မျိုးတွေတတိယလို့ဆိုပြီးပြန်လာတယ်။ပြန်လာရင်မပြန်ဖြစ်တာ။ကားပေါ်မှာဂရီလိပြီးတော့ပေါ့နော်။နေမျိုးသွားတယ်။ဒါပေမဲ့ကိုးစားတီးကိုရောက်လို့ရောက်မှကိုကမသိလိုက်ဘူး။အင်းကိုးစားတီးကပေါ့နော်။သူကကိုပြောတယ်။ကျမ်းမာကြီးကိုတီးလာရဲဆိုတော့စစ်စစ ီဆိုရဲပြီးတော့ရင်းထဲမှာတော့တမျိုးဖြစ်သွားတာပေါ့နော်။အော်ငါရှင်မျိုးညီကမမနဲ့မတည့်ရတော့ဘူး။ငါတည့်ရလိမ့်မယ်ပေါ့နော်။
ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခေမျိုးသက်ကဆက်ပြီးတော့တင်ဆက်မှာပါရှင
်မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍတိုးတက်ဖွံ့ဖြိုးလာအောင်နိုင်ငံတကာကတန်းထောင်တဲ့ချီးပြီးအကူအညီတွေပေးနေချိန်မှာဒီချီးငွေတွေကိုစနစ်တကျသုံးစွဲနိုင်ဖို့အတွက်စွမ်းအင်ကဏ္ဍမှာဘာရီလိုအပ်နေလဲဆိုတာကိုမြန်မာပြန်ပြည့်မြဲစွန့်ရင်အသင်းကဥအောင်မြင့်ကပြောပြပေးပါပ
ါကျွန်တော် long term ပြင်မယ်ဟာကိုဥပမာဆိုရင်ကျွန်တော်ကဒီ national recovery plan မှာဆိုတော့ world bank ကနေပြီးတော့နိုင်ငံလုံးမှာ 30% မှာရှိတဲ့ grid တွေကိုသူ့တောက်တဲ့တတိမှာနိုင်ငံလုံးမီးလင်းအောင် 100% ဖြစ်အောင်ဖြန့်ကျက်သွားမယ်လို့ပြီးသူကမူချပါတယ်အဲ့ဒါကိုလုပ်နိုင်အောင်လည်းငွေတွေချပေးပါတယ်ကျွန်တော်ဆက်ရမှာပါနိုင်ငံလုံးကသုံးတဲ့ငွေတွေဟာတဲ့တော့လမ်းကြောင်းပေါ်မှာကျွန်တော်မရောက်နေတဲ့အခြေအနေတော့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီ project အားလုံးကဒီနိုင်ငံတကာဖွဲ့စည်းတဲ့ expert တွေက secondary data တွေနဲ့သူတို့ရနိုင်တဲ့လမ်းလမ်းမီတဲ့ data တွေနဲ့ပဲလုပ်တဲ့အတွက် ground မှာဖြစ်မှန်သူဖြစ်တဲ့ plan မျိုးတွေမဟုတ်ပါဘူး။ဒီသူတို့ပညာရှင်ပိုင်းနေတဲ့ကျွန်တော်တို့ဆွေးနွေးတာရှိပါတယ်။ ground data ကိုသူတို့မှမရနိုင်တဲ့အတွက်ဒီလိုပဲလုပ်ရပါတယ်လို့ပြောပါတယ်။ကျွန်တော်အမြင်ကတော့ ground data ရအောင်ကိုယူရမှာပါ။ရအောင်ယူပြီးလုပ်မှဒီကျွန်တော်ကဒီအချိန်တိုင်းဒါအတူတည်းမှာကျွန်တော် ground မှာတကယ်ဖြစ်နေတဲ့အခြေအနေကိုဆက်ဆက်တဲ့အကူအညီကိုရမှာပါ။သူ့ညာနဲ့သူတုံးလိုက်လို့ရှိရင်ဒီသူကသူ့ရဲ့ growth momentum ရှိပြီးသားပါ။ဒီလိုကြီးလာမှာပါ။အဲ့တော့အဲ့ဒီ account တွေဖော်တာတွေကိုအစိုးရဘိုင်းနဲ့အစိုးရရဲ့ direct အာဏာရှိတဲ့ account တွေဖော်နည်းမဟုတ်ဘဲနဲ့ဒီသူကပါဝင်ပြီး account တွေဖော်တဲ့နည်းတွေလုပ်ဖို့လိုပါတယ်။ကျွန်တော်စိုးရင်တာကအဲ့ဒီအရာတွေက miss ဖြစ်နေပါတယ်။စွမ်းအင်ကဏ္ဍကိုကင်တွယ်မယ်ဆိုရင်တော့ multi sectoral ဖြစ်ရမယ် multi disciplinary ဖြစ်ရမယ်ဒီသူပါကိုပါရမယ်လက်ရှိ ground မှာရှိနေတဲ့အခြေအနေမှန်တွေကိုသိပြီးမှဖြေရှင်းရမယ်ခုနလိုပေါ့ငွေတော့ကြီးကင်ပြီးတော့ဒီနိုင်ငံကအဖွဲ့အစည်းတစ်ခုကနေ expert ကကနေချလိုက်တဲ့လမ်းကြောင်းမှာအသေးထိုင်ပြီးလုပ်တဲ့အမျိုးကိုရှောင်ရှားရမယ်ဆိုတာမျိုးကျွန်တော်တို့အခုစူးစမ်းပြီးပြောဆိုနေပါတယ
်ဟုတ်ကဲ့ဆရာဆရာဆွဆွပြောသလိုဆိုတကယ်လိုအပ်တာ data ပေါ့နော်ဒီ data တွေရအောင်ရောဆရာတို့ဘယ်လိုပုံစံမျိုးနဲ့ပေးနိုင်ပါလဲဆရာ
ကျွန်တော်ဒီကိစ္စကို world bank တို့ဘာလို့လဲဆွေးနွေးပွဲတွေမှာပြောပြပါတယ်တခြားနိုင်ငံတကာမှာကျွန်တော်သိသလောက်ကလည်း ground data ရဖို့ကဒီ assessment preparation phase မှာကျွန်တော်လုပ်ပါတယ်ဒီကိစ္စအတွက်ငွေသုံးရပါတယ်အချိန်လေးတိုင်းပြတစ်ခုပေးရပါတယ်နောက်တစ်ခါအဲ့ဒီကောင်လုပ်တဲ့ခါမှာဒေသခံပြည်သူတွေပါဝင်တဲ့ magazine တွေလုပ်ရပါတယ်အစိုးရဌာနနဲ့တွေမဟုတ်ဘဲနဲ့အဲ့ဒါလုပ်လို့ရှိရင် तू ကသက်ဆိုင်ရာ तू အပိုင်းလိုက်ပိုင်းလိုက် data တွေကရလာမှာပါမရတာစရာအကြောင်းမရှိပါဘူးကွာကအဲ့ဒီအပိုင်းကိုလုံးဝမလုပ်တော့ဘဲနဲ့ပေါ်ရံတော့ပဲလုပ်ပြီးတော့အောက်ခြေမှာဘာတွေဖြစ်နေတယ်လဲအောက်ကျဉ်းတွေဘယ်လိုကိုအားကိုကိုနဲ့မီးလင်းနေတယ်လဲကျဉ်းတွေဘယ်လိုရှိတယ်စားတွေအချက်လက်တွေကမပေါ်လွင်ပါဘူးခုနလိုဒီ Warben ADB ကြိုက်ကလို expert တွေလုပ်တဲ့နေရာမှာဒါကြောင့်မို့ဒီ assessment တွေကခုန preparation phase နဲ့ကိုငွေသုံးပြီးတော့ Warben တို့ ADB တို့ကြိုက်ကတို့ GIZ တို့လိုအဖွဲ့အစည်းတွေက data ကိုအရင်ရအောင်ယူသင့်ပါတယ်ယူပြီးတော့မှဒီ data ခံနေနဲ့ပူးပေါင်းရမယ်နောက်တစ်ခါကိုတူကိုတက်မီးလင်းရေးကိုတကယ်လုပ်နေတဲ့ပုံစံတွေနဲ့ပူးပေါင်းပြီးလုပ်မယ်ဆိုရင်ကျွန်တော်တင်တဲ့အပြည့်အမှန်ပါပဲကျွန်တော်တို့အခုလိုအချိန်မှာလုတ်တင်လုတ်တိုက်တဲ့လုံနိုင်တဲ့အခြေအနေမှာရှိနေပါတယ် ဆက်ဆက်ပြောလို့ပေါ့နော်ဒီဝေါ်ဘန့်ကနှစ်ထောင်နဲ့သုံးဆယ်မှာတနင်္ဂနွေလုံးမီလီယံမှာဆိုလောက်နေဆိုတော့အခုကဆန်းနဲ့နီးပါးလောက်ကျန်ပါသေးတယ်ဆက်လေးနှစ်ပေါ့လေဒီအတွင်းမှာတို့တွေရဲ့ဟိုပလန်ပေါ့နော်တို့တွေအစီအစဉ်ထဲမှာဒီလိုအဆက်စမန့်ပေါ့နော်ဒီတနင်္ဂနွေလုံးရဲ့အတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာသိအောင်လုပ်ဖို့ပါရာမျိုးများများပါလို့ဆိုတော့ပလန်ကတော့ဒီလ တို့မြင်တဲ့ပြည်နယ်တွေကဘယ်လိုနိုင်ငံလုံးမီးလင်းသွားမယ်ဆိုတဲ့ဒီဇိုင်းရှိပါတယ်။ဒီဟာကိုအကောင့်တွေဖိုရင်းတွေမှာပတ်ဝန်းပတ်သက်တဲ့ဝန်ကြီးဌာနကဝန်ကြီးဌာနဘောင်းဆောင်ပတ်ဝန်းပတ်သက်ရမယ်။ဥပမာကျွန်တော် Ministry of Industry လို့ဟာမျိုးစင် Energy Efficiency ကိုကင်တွယ်နေတယ် Ministry of Science and Technology Renewable Energy Standard ကိုကင်တွယ်နေတယ်။အဲ့ဒီဝန်ကြီးဌာနတွေရဲ့ Intel RI ပတ်ဝန်းပူးပေါင်းမှုတွေလို့တဲ့နောက်တစ်ခါလက်တွေ့ကြီးသူတွေက90ရာခိုင်နှုန်းတော့နေရာမှာအာဒီတနင်္ဂနွေလုံးငယ်ရနှစ်ပေါင်းများစွာတည်းကကိုထူကိုထပေါ့လေကိုဘကူမီးလင်းနေတဲ့လူတွေအများကြီးရှိတယ်သူတို့ပါဝင်မှုရှိရမယ့် mechanism ကိုကျွန်တော်တောင်းဆိုပါတယ်ဒါပေမဲ့ဒီငွေကထားတဲ့ focus ministry လောက်နဲ့ပဲ account တွေပေါ်တဲ့သဘောတွေဖြစ်နေတော့ဒီငွေတုပ်ကြီးကိုကျွေးဖတ်တင်သွားမှာကျွန်တော်စိုးရိမ်ပါတယ်ဆိုတော့လက်တွေ့တွင်းမှာဒီနိုင်ငံတော်ပိုင်းလက်ရှိ range rate 30% ကဒီနေ့ကျမလုံနိုင်သေးဘူးမလုံနိုင်သေးပဲဒါကို extend လုပ်ဖို့ကြိုးစားတယ် extend လည်းလုပ်နေတယ်တက်နေသမျှအဲ့တော့ကျွန်တော်ကဒီမနိုင်မနေနဲ့ဒီပြည်သူကကိုယ့်ဘက်ကိုလုံနေတဲ့ပုံစံကြီးရှိပါရဲ့နဲ့သူတို့ကိုလုံနိုင်တဲ့လှုပ်ထုံးလုပ်ကြီးတွေသူတို့ပါဝင်လုံနေတဲ့လှုပ်ထုံးလုပ်ကြီးတွေသူတို့ပါဝင်ပြီးလုံနိုင်အောင်ငွေကြေးပမာဏတွေခုနကဝါပန်းဘယ်လိုပါလို့တုံးတဲ့ငွေတွေပေါ်မှာသူတို့ရှိကိုတိုက်ရိုက်တုံးနိုင်အောင်ဒီချင်းငွေတွေနောက်တစ်ခါသူတို့လိုတဲ့ဤပညာတွေကိုရရှိအောင်နိုင်ငံတော်ရဲ့စီစဉ်ပေးမှုတွေကအခုချိန်မှာကျွန်တော်ကအတော်လေးကိုအားနေပါတယ
်။ဆိုင်တော့အခုလိုပေါ့နော်ကိုထူကိုထလုံနေကြတဲ့ဒီလူလူတွေဒီပြန်ပြည့်မြဲစွန့်ရင်တွေကဘလို့မျိုးစားကမြန်မာနိုင်ငံနဲ့တင်တော်မယ်နောက်ဒီပြန်ပြင်းပြင်းဆွရင်လည်းပတ်သက်ပြီးတော့ဘလို့အကူအညီတွေပေးနိုင်လဲဆိုရင်ဘလို့လုပ်နိုင်လဲဆို
ကျွန်တော်အနေနဲ့ပြောမှာဆိုနံပါတ်1ပိုင်းကကမ္ဘာပံကခုနလိုပေါ့နော်ဒီကျွန်တော်ဒီကြားသလောက်ဆိုရင်1ဘီလီယံရတာပါတယ် energy တွေအဲ့ဒီမှာအခု400 million ကကျွန်တော်လွှတ်ဆုပ်လိုက်ပါပြီနောက်တခြားသောလွှတ်ဆုပ်ရတဲ့ခြားအိတ်တွေလည်းအများကြီးရှိပါတယ်အဲ့ဒါကနိုင်ငံတော်ရဲ့ခုနပြောတဲ့ဒီ energy master plan နဲ့ဒီ NEP ပေါ့နော်အဲ့တော့ကိုအထောက်အပံ့ပြေဖို့ပဲဖြစ်နေတော့ကျွန်တော်အနေနဲ့ခုနစိုးရိမ်ကြောင်းနေကျွန်တော်ပြောပြပါပြီနောက်တစ်ပိုင်းကတော့ကျွန်တော် renewable energy ကန္တကကျွန်တော်နိုင်ငံမှာrenewable energy ဖြစ်တဲ့ခုနအသေးစားအလက်စားအသေးစားရေအားလျှက်စစ်လေးတွေနောက်ပြီးဇီဝဓာတ်ငွေကိုတုံးတဲ့ဟာတွေဒါတွေကကျွန်တော်တို့ကနိုင်ငံမှာဒီငကောကကိုကမီးမရတဲ့အတွက်သူကရှိကမီးမရတဲ့အတွက်ကိုတူကိုတာပုပ်လိကကထက်ထက်မြက်မြက်လုံလာတယ်အများကြီးရှိပါတယ်အဲ့ခုဆိုလာတွေကလည်းဈေးကျလာတဲ့အတွက်ဒီဆိုလာဈေးကွက်ကလည်းသူကသူပုပ်လိကကနေမှာအဆင်အဆုံးတွေတောင်မှကျွန်တော်တို့ကမြန်မာနိုင်ငံမှာတုံးနေတဲ့နိုင်ငံလုံးတုံးနေရတဲ့အခြေအနေရှိနေပါပြီဒါကြောင့်မလို့အဲ့လို renewable energy ကန္တကိုနိုင်ငံတော် policy ဘိုင်းမှာကိုကျွန်တော်ကချထားပြီးတော့ဒီသက်ဆိုင်ရာဌာနဆိုင်ရာတွေနိုင်ငံတကာအကူအညီတွေကအာရုံပြုပြီးကူညီမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒီအခုပြဿနာကိုတိုးတက်ဖို့ရမှာပါကျွန်တော်တို့မှာအခုလောလောဆယ်နောက်တစ်ခုကကျွန်တော်တို့မှာ energy efficiency ဆိုတာရှိပါတယ်တကယ်ကိုထိရောက်တဲ့ဒီ method တစ်ခုပေါ့နော်အဲ့ဒါက renewable energy လို့ပြောလိုက်မှာခုနကဘယ်ဟာကောင်းလဲလို့ကျွန်တော်မေးပါတယ်တကယ်တော့ကျွန်တော်မြင်လို့ဆိုရင်လိုအပ်ရင်လိုအပ်သလို hybrid တွေလောက်ရမှာပါhybrid system နဲ့လည်းလုပ်ပြီးတော့မတန်ကောင်းတဲ့ဒီ technology တွေခုနလိုပဲ system ကို change လုပ်တဲ့ဒီ electronic technology တွေအများကြီးဖွံ့ဖြိုးနေတဲ့အချိန်မှာဒီဟာတွေကိုကျွန်တော်နိုင်ငံကဦးစားပေးရောက်ချပြီးပြည်သူတွေကိုပါဝင်ခွင့်ပြည်သူတွေကိုဒုက္ခတာလုပ်တဲ့လူတွေကိုဒီနိုင်ငံတော်မှာခုရှိနေတဲ့ဒီကျွန်တော် IPP ပေါ့ individual power producer တွေ foreign IPP local IPP နောက်တစ်ခါ small power producer အသေးစားလက်စားလေးလုပ်နေတဲ့အဲ့ကကျေးလက်မီလင်းရေးကိုဒုက္ခတာလုပ်နေတဲ့ VSPP ကိုလည်း very small power producer တွေကိုတရားဝင်ကျွန်တော်တို့က renewable decentralized renewable energy မူမျိုးကိုရှေ့ထားပြီးတော့ energy efficiency မူမျိုးကိုရှေ့ထားပြီးတော့နိုင်ငံတော်ကအားပေးလိုက်မယ်ဆိုရင်ခုနဝါဘန် ADB ကြက်ကလို့အကူအညီမျိုးတွေကလည်းသူတို့ရဲ့ငွေတွေကအဲ့လိုနေရာတွေကိုထိရောက်စွာသုံးနိုင်တဲ့ mechanism တွေချပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်ကတော့တိုင်းပြည်အတွက်မတန်အလားအလာပြည့်စုံတာကောင်းမှာပါ
မြန်မာပြန်ပြည့်မြင်ဆွင့်ရင်တင်းကဥအောင်မြင့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိဆက်လက်တင်ဆက်နေပါတယ်ရှင
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြတ်ခင်ဗျာအိုက်ဇဲလို့ခေါ်တဲ့အစ္စလာမစ်စစ်သွေးကြွတွေကိုသူတို့တချိန်ကထိန်းချုပ်ထားခဲ့တဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့နယ်မြေတွေကအမြင့်ပြတ်မောင်းထုတ်ချိန်မှာသူတို့ဟာဖောက်ခွဲပစ္စည်းတွေဘုံးတွေနဲ့ထောင်ချောက်ဆင်မြုပ်နှံထားခဲ့ကြပါတယ်ဒီပောက်ကွဲစဉ်တွေနဲ့ပစ္စည်းတွေကိုဒုံကျုံစိတ်ချစွာမဖယ်ရှားနိုင်သေးသည်ပြန်လဲတိဆောက်ရေးတွေမဆနိုင်သေးပါဘူးနိုင်ငံသားတွေအနေနဲ့လည်းအရင်တော့ကသူတို့နေခဲ့တဲ့မြို့တွေကျေးရွာတွေစီကိုပြန်ပြီးတော့နေထိုင်ဖို့
မဖြစ်နိုင်သေးပါဘူးဒီတော့စစ်မီးလောင်ကျွမ်းခဲ့တဲ့တိုင်းပြည်ကိုအေးချမ်းတာယာပြီးငြင်းငြင်းရေးတည်ရန်ခိုင်မြဲစေဖို့အတွက်စစ်ရဲ့အကျဉ်းချံပောက်ကွဲစေနိုင်တဲ့ပစ္စည်းတွေကိုရှင်းလင်းကြရမှာဖြစ်ပါတယ်ဒါကပဋိပက္ခဖြစ်ဒဏ်ရာတန်ချက်တွေပြေပြောက်ဖို့အတွက်အကူအညီဖြစ်စေမှာဖြစ်တယ်လို့ရှေ့ဆက်လျှောက်လွှမ်းရမယ်လူမှုအတိုင်းအဝန်းအတွက်လည်းမရှိမဖြစ်လိုအပ်တဲ့လုံခြုံမှုကိုပေးစီမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ပူးတွဲပြီးတော့ US Norwegian မိုင်းရှင်းလင်းရေးအစီအစဉ်ကိုကြေညာခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ရဲ့တရေတဒေတာအရအမေရိကန်ပြည်ထောင်စုဟာအိုက်ဇဲရီထံကနေလွတ်မြောက်ခဲ့တဲ့အီတန်နိုင်ငံအတွင်းရှင်းလင်းရေးတွေလုပ်နိုင်မှုအခုနှစ်အတွင်းအနည်းဆုံးထပ်ဆောင်ငွေအမေရိကန်ဒေါ်လာ 10.8 တန်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။အလားတူရှေ့လာမယ့်နှစ်ထဲမှာအမေရိကန်ဒေါ်လာ8တန်းအထိစီးရီးယားနိုင်ငံအတွင်းကလွတ်မြောက်လာတဲ့ဒေသတွေအတွက်ထောက်ပံ့ပေးအပ်မှာဖြစ်ပါတယ်။နော်ဝေနိုင်ငံကလည်းအီရတ်နဲ့စီးရီးယားနိုင်ငံတွေအတွင်းမိုင်းရှင်းလင်းရေးအတွက်အခုနှစ်အတွင်းအမေရိကန်ဒေါ်လာ 9.8 တန်းထောက်ပံ့မှာဖြစ်ပြီးရှေ့နှစ်မှာတော့ကမ္ဘာအနှံ့မိုင်းရှင်းလင်းရေးအစီအစဉ်အတွက်ဒေါ်လာ 15 တန်းထောက်ပံ့ပေးဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုဟာမပေါက်ကွဲသေးပဲကြံရည်ခဲ့တဲ့စစ်လက်ကျန်ပေါက်ကွဲပစ္စည်းရှင်းလင်းရေးအတွက်ငွေကြေးထောက်ပံ့မှုအများဆုံးပေးတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။1993ခုနှစ်နောက်ပိုင်းကမ္ဘာတခွင်နိုင်ငံပေါင်း90လောက်မှာမိုင်းရှင်းလင်းရေးအတွက်ဒေါ်လာတန်ပေါင်း 2,500 အကူအညီထောက်ပံ့ခဲ့ပြီးဖြစ်ပါတယ်။အခုနောက်ဆုံးအမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ဥဆောင်ပြီးတော့ကိုလံဘီယာနိုင်ငံအတွက်အလားတူမိုင်းရှင်းလင်းရေးအစီအစဉ်တစ်ခုကိုအခုနှစ်အတွင်းမှာလက်မှတ်ရေးထိုးခဲ့ပါတယ်။အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့ပဋိပက္ခကိုကြော်လွှားခဲ့တဲ့သူတွေအတွက်ထောက်ပံ့ကူညီရေးဟာအမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ရဲ့နိုင်ငံသားရေးမူဝါဒမှာတူညီတဲ့ဦးစားပေးအကြောင်းအရာဖြစ်ပြီးကိုလံဘီယာ၊အီရတ်၊လာအိုနဲ့တခြားဒေသတွေမှာရှိတဲ့စစ်အကျဉ်းချံပောက်ကွဲပစ္စည်းရှင်းလင်းရေးလုပ်ငန်းတွေကိုအထူးတကားပူးတွဲပြီးတော့လှုပ်ဆောင်မှုကနေထင်ဟပ်လာတာလည်းဖြစ်ပါတယ်။ကုလသမဂ္ဂအထူးတွေညီလာခံရဲ့သဘောထားနဲ့အညီလူသားတွေမိုင်းအန္တရာယ်ကင်းရှင်းပြီးတော့နိုင်ငံတကာညီညာရေးနဲ့လုံခြုံစိတ်ချမှုအထောက်အကူပြုနိုင်စေရေးအတွက်အစိုးရရဲ့တတိပုဂ္ဂလမိတ်ဆွေအဖွဲ့တွေပါဝင်ဆောင်ရွက်လာစေဖို့အမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ဟာဝန်ကြီးအဆင့်မိုင်းရှင်းလင်းရေးညီလာခံတစ်ခုကိုခေါ်ယူမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ကြတာကတော့ American အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုထုတ်လွှင့်နေပါတယ်။အခုတော့သတင်းကြေကျုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကမြူရောမှာရှိတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ပြီးလူပေါင်း20နဲ့မနည်းတရားခံဖြစ်နဲ့ဖမ်းဆီးထားတာဟာသူတို့လက်ချက်လို့ IS စစ်သွေးကြွတွေကပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာလူပေါင်း20ကျော်သေဆုံးခဲ့တယ်လို့လည်းစစ်သွေးကြွအဖွဲ့နဲ့ဆက်နွယ်နေတဲ့ AMEC သတင်းဌာနကပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရဲတွေကတော့ရဲရရှိ2ဦးပဲသေဆုံးခဲ့တယ်လို့ပြောပြီးသူတို့ဟာတရားခံဖြစ်နဲ့ဖမ်းခံရသူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေပါတယ်လို့ပြောပါတယ်။စစ်ဖြစ်နေတဲ့နေမြေမဟုတ်တဲ့နေရာတွေမှာအဝေးထိန် drone ယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်အရက်သားတွေတေဆုံးခဲ့ရတာတွေနဲ့ပတ်သက်ပြီးအချိန်တော်ကြာစောင့်ဆိုင်းခဲ့ရတဲ့အစိုးရခန်းစားတစ်ဆောင်ကို American သမ္မတအင်ဂျီရောကထုတ်ပြန်အမှာ2009ခုနှစ်နဲ့2015ခုနှစ်အတွင်းမှာအရက်သား64ယောက်ကနေ116ယောက်ကြာတေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်ဒီကနေ့ကုလသမဂ္ဂမှာကျင်းပတဲ့မြန်မာအရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးမှာကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကမြန်မာနိုင်ငံမှာဒီမိုကရေစီခိုင်မြဲတိုးတက်ဖွံ့ဖြိုးရေးအတွက်မတူကွဲပြားတဲ့နိုင်ငံရေးစီးပွားရေးအုပ်စုတွေသက်ဆိုင်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကလူခွင့်အခြေအနေတွေလေ့လာဖို့ရောက်နေတဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yanhili ကမြန်မာအစိုးရအနေနဲ့မွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေအရေးတကြီးအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပွဲမှာတော့ Wales အသင်းအကျိုးဘောလုံးပွဲတက်သွားပါပြီ။ဒီမြို့မှာဒုတိယ quarter final ကိုတောက်ချန်နေကကစားခဲ့တာမှာ Wales အသင်းကပြိုင်ပွဲမှာဘိုးဆွဲနိုင်ခြင်းရှိတယ်လို့တစ်ပေးခံထားတဲ့ Belgium အသင်းကို3-2နဲ့နိုင်ပြီးအကျိုးဘောလုံးပွဲကိုတက်သွားပါပြီ။
ဒေါက်ခင်မြတ်သက်ကသတင်းအကြေအကျုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
This program has come to you from the Voice of America, Washington.